ဂျပန်နိုင်ငံလည်းပိုင်းမှာမြင်းကလင်းကြီးလှုပ်ခဲ့ပြီးတဲ့နောက်အ ਨੇ စုံလူ၄ယောက်တိတ်ဆုံးသွားခဲ့တယ်လို့ဂျပန်ချင်းအင်္ဂါနေ့အစောပိုင်းကအတည်ပြုပြောကြားလိုက်ပါတယ်။ဒါ့အပြင်အမြင့်တမီတာရှိဆူနာမီလိုင်းတွေရိုက်ခိုက်ခဲ့တယ်လို့အိမ်တွေပျက်စီးမိတော့တွေထားတောက်ခဲ့တယ်လို့သိရပါတယ်။လူသေးပြောက်ကိုအီရှီကာဝါဆီဇုတာဝန်ရှိသူတွေကအတည်ပြုခဲ့တာဖြစ်ပါတယ်။ပြိုကျသွားခဲ့တဲ့အစောဦးပြက်တွေကြားမှာလူ6ယောက်ပိတ်မိနေတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းအစိုးရပြောရေးဆိုခွင့်ရှိသူယိုရှီမာဆာယာဟာရှိကပြောကြခဲ့ပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဟိုရှုပင်မကျွန်းဂျပန်ပင်လယ်ပြင်ဘက်ကအီကီရှီကာဝါဆီဇုမှာဒေသချင်းတနင်္လာနေ့နေ့လယ်ပိုင်း၄နာရီ7မိနစ်ကပြင်အား9.6ရှိတဲ့မြေငြင်းလှုပ်ခဲ့တာကြောင့်အ ਨੇ စုံအမြင့်၄ပဲရှိတဲ့လိုက်တွေကဝါဂျီမစိတ်ကန်းကိုရိုက်ခတ်ခဲ့တယ်လို့မြောက်ပိုင်းမှာရှိတဲ့ဟိုကိုင်ဒိုကျွန်းအထိလိုက်ငယ်တွေရိုက်ခတ်ခဲ့ပါတယ်။မိုင်တီယာ90ကွာတိုကျွန်းမှာရှိတဲ့အဆောက်အဦတွေလည်းလှုပ်ခတ်ခဲ့ပါတယ်။အပြည့်စည်တိုက်စာကိုစစ်ဆင်းနေစေဖြစ်တယ်လို့အစိုးရကပြောပါတယ်ခင်ဗျာ။